ထိုင်းနိုင်ငံမှာဒီမိုကရေစီလှုပ်ရှားသူចောင်းသား12ဦးအပေါ်ဘယင်းကိုအကြီးညိုပြက်စီမှုပုံမှန်ကြာသာပတိနေ့ကတရားစွဲဆိုလိုက်ကြောင်းចောင်းသားတွေရဲ့ရှေ့နေတွေကပြောပါတယ်ဒီចောင်းသားတွေဟာထိုင်းနိုင်ငံရဲ့ဘယင်းစနစ်ကိုပြုပြင်ပြောင်းလဲပေးဖို့မနှစ်တုံးကတောင်းဆိုဆန္ဒပြရာမှာပါဝင်ခဲ့သူတွေဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ထိုင်းနိုင်ငံမှာဝန်ကြီးချုပ်ပရာယုတ်ချန်ဟိုကြအစိုးရကိုမကျေနပ်ရာကထိုင်းရဲ့ဒီမိုကရေစီတောင်းဆိုလှုပ်ရှားမှုတွေမှာចောင်းသားတွေကအဓိကဦးဆောင်ပါဝင်ခဲ့တာဖြစ်ပါတယ်လူပေါင်းတောင်းချီပူးပေါင်းပါဝင်တဲ့အထိចောင်းသားတွေဦးဆောင်ခဲ့တဲ့ဆန္ဒပြပွဲတွေအတွင်းတစ်ချိန်ကမတုတ်ထိရဲခဲ့တဲ့ဘယင်းစနစ်ပြုပြင်ပြောင်းလဲရေးလှုပ်ပေးဖို့တောင်းဆိုတန်တွေထွက်ပေါ်လာတာပါចောင်းသားခေါင်းဆောင်12ဦးကိုထိုင်းဘယင်းမိသားစုအပေါ်စော်ကားမှုအကြီးညိုပြက်စီမှုပုံမှန်တွေနဲ့တရားစွဲဆိုလိုက်တယ်လို့ចောင်းသားတွေဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့ထိုင်းလူအခွင့်အရေးရှေ့နေများအဖွဲ့ TLHR ကပြောပါတယ်မနှစ်အောက်တိုဘာလတည်းဂျာမနီနိုင်ငံမှာအနားယူနေတဲ့ထိုင်းဘယင်ကိုဆန့်ကျင်ဖို့ဆန္ဒပြသူတွေဟာဘန်ကောက်မြို့ကဂျာမနီတန်ယုံရှိစုယုံခဲ့ကြတာပါပြစ်မှုကျူးလွန်ကြောင်းထင်ရှားခဲ့ရင်ပုံမှန်တစ်ခုစီအတွက်အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်15နှစ်ကြာခံရပွဲရှိပါတယ်